ကျင်းနေဘလဝမျိုးနယ်မှာဂျွန်လာရှင်းနေကအိန္ဒိယနိုင်ငံနယ်စပ်ဖြစ်တဲ့မြဝကြီးရွာကနေပြန်လာတဲ့သူ9ဦးမှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ပါတယ်။နယ်စပ်ဘက်ကနေလာတဲ့သူတွေဖြစ်လို့စစ်ဆေးကြရမှာကိုဗစ်ဖြစ်နေတာတွေ့ရှိခဲ့တာပါ။အဲ့ဒီကတယောက်ကိုအထူးစောင့်ကြည့်နေတယ်လို့ဘလဝမျိုးနယ်ဆေးရုံအုပ်ဒေါက်တာစိုးသောင်းဝင်းကပြောပါတယ
်။အိန္ဒိယနယ်စပ်ဖြစ်တဲ့ရွာမှာနေရတဲ့အဲ့အဲ့အဲ့အဲ့အဲ့သူအစ်စ်ပါအဲ့သူမှပိုဆက်တာတွေ့တာဗျ။အဲ9ယောက်ပါဗျာစစ်စစ်ပါ။ပိုတွေ့တယ်9ယောက်ဟုတ်ကဲ့ဗျာ။ဆေးရနေရတွေ့ရမှာ။အဲဆိုရင်ကအဲ6ရောက်ကတော့လူငယ်ပိုင်းကတိတ်အဆင်ပြေတယ်ပြစားမရှိအဆင်ပြေတယ်။ဟိုအဲလူငယ်တယောက်ကအသက်ကြီးပိုင်းတယောက်ကတော့နည်းနည်းယောဂအခမ်းအနဲရှိရဆိုတော့သူကတော့နည်းနည်းစောင့်ကြည့်ရမယ်ထင်ပါပါတယ်ဗျ။လက်တော်ရှင်တွေကတော့ကောင်းနေတယ်ဟုတ
်။ဘလဝမြို့မှာကိုဗစ်အတီးပြုလူနာ9ယောက်တွေ့ရှိပြီးတဲ့နောက်ဘလဝမြို့နယ်ကအခြေခံအကြောင်းတွေအားလုံးကိုယာယီပိတ်ထားပါတယ်။ပညာရေးဝန်ထမ်းတွေနဲ့ရုံးဝန်ထမ်းတွေကိုလည်းအသွားအလာကန့်သတ်လိုက်တယ်လို့ဘလဝမြို့နယ်ပညာရေးမှူးဦးကီလောဟာကပြောပါတယ်။
ဟုတ်ပါရဲ့မနေ့တုန်းက9ရက်နေ့ကစပြီးတော့မယာယီပြထားတော့ပ
ါချင်းပြည်နယ်နဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမှာစိုးရိမ်စရာကောင်းလောက်အောင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတာကြောင့်အိန္ဒိယနယ်စပ်တွေကပြန်လာတဲ့သူတွေကိုတင်းကျပ်စစ်ဆေးနေတာပါကိုဗစ်အတီးပြုလူနာတွေရှိလာတာကြောင့်ပလဝမြို့နယ်ထဲမှာကိုဗစ်အသိပညာပေးမှုတွေကိုလှုပ်ဆောင်နေတယ်လို့ဒေါက်တာစိုးသောင်းဝင်းကပြောပါတယ
်ဟောအဲ့တော့ကလောလောဆယ်တော့လူဝင်လူထွက်ကိုကျွန်တော်မြို့ဝင်ပေါက်တွေမှာပူပေါင်းဖွဲ့နေစစ်တယ်ခင်ဗျာစစ်ပြီးတော့မှအဲ့ပူပေါင်းဖွဲ့တဲ့စိတ်တန်ရလူနာရှိရဆိုရင်ကျွန်တော်တို့ခါရဲဆွဲယူပြီးစစ်ဆေးတာတို့ကွာနေထားတာလို့လုပ်လို့ထားရကြ။အဲမြို့ဝတ်တည်းကျတော့ခုနကလည်းမြို့ဝင်ထွက်တွေမှာတင်းကျပ်တာပေါ့အဲ့လိုမျိုးရှိရပြီးရခါကြလို့ရှိရင်တော့ကျန်နေကျွန်တော်ကျမ်းမာခံတာတော့ကျမ်းမာရေးပညာပေးတာပဲပေါ့။အဲစောင်းပေါင်းတဲ့မြို့တွေမှာထည့်လေပြီးတော့မှကျမ်းမာရေးပညာပေးရလုပ်တယ်။ပြီးတော့ကွာနေထားတဲ့လူတွေအတွက်ကိုကျမ်းမာရေးဆောင်ဆောင်မှုတွေကျမ်းမာရေးစစ်ဆေးတာတွေဆွတ်စစ်တာတွေစသဖြင့်အဲ့လိုမျိုးလုပ်ပေးရပေါ့နော်။ဟုတ်ဟုတ်ကဲ့
စစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ခဲ့တဲ့2019ခုနှစ်အစပိုင်းတည်းကပလဝမြို့နယ်တဲကုန်းလန်းရေလန်းအဝင်ထွက်နဲ့အသွားလာကန့်သတ်ခံထားတာပါပလဝမြို့မှာမေလ28ရက်နေ့ကဘုံနှလုံးပေါက်ကွဲပြီးတဲ့နောက်ပလဝမြို့နယ်တစ်ခုလုံးရဲ့လမ်းပန်းဆက်သွယ်ရေးကိုအာဏာပိုင်တွေကပိတ်လိုက်သလိုလက်ရှိမှာလည်းကိုဗစ်ကြောင့်ဈေးတွေပိတ်ထားရတဲ့အတွက်ဒေသခံတွေစားနပ်ရိက္ခာအခက်အခဲကြုံနေရတယ်လို့ပလဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
အာဟုတ်ကဲ့ကိုသူတို့ကတော့ဗါလဲဆိုရင်ဒီလက်ဆေးဖို့ဘာညာကိုဥမာနေတိုင်းပုံမှန်ကတော့တရက်မှာနှစ်ကြိမ်သုံးကြိမ်လောက်တော့သူတို့ကတော့နှုတ်ဆိုပေးပါတယ်ကို။ရပြီးလူထုတွေကတော့အိုးဈေးတွေဟိုဈေးကြီးတွေကိုလည်းပိတ်ထားပါတယ်ကို။ရပြီးတော့အာထပ်ပြီးတော့သူတို့ကဗါလဲဆိုအခုလူထုတွေကကြောက်လန့်ပြီးတော့တရှိုးဆိုရင်အင်ကားမထွက်တဲ့ထွက်ပင်းတဲ့အိမ်မှာနေပြီးတော့အဲ့လိုမျိုးခိုးလုံနေတဲ့အနေထားတွေပဲတွေ့မြင်နေရတယ်ကို။ဒီတရှိုးကြတာတော့စာဝတ်နေတဲ့အခက်အခဲကြောင့်အယုံကင်ပြီးတော့ဥမာဆင်းနေအခုဆင်းနေကြာရင်အစိုးကြာလောင်ပြီးတော့အဲမရောက်လို့ဘူးအဲအဲ့လိုမျိုးတွေကအစဆန်စည်းပထမငိုကိုကျွန်တော်တို့ပြောမယ်ဆိုရင်ဒီဂျွန်ဂျွန်လာပထမအပတ်မှာတော့ကျွန်တော်တို့ဆန်စည်းကပထမမှာဆန်ရှည်လေးက3000နဲ့4000လောက်ရှိတာကိုအခုဆိုရင်6000ပိုင်ဝင်ကျန်အနေထားတော့ရောက်နေပါပြီကိုအခုကဗါလဲဆိုလင့်ခီးကိုလည်းအကောလို့ပြောမယ်ကြောက်တော့ပလက်ဝါလင့်ခီးကိုလည်းအခုအပွားအလာဖြတ်တောက်လိုက်တယ်ကိုအခုဆန်စည်းတွေကလည်းပြောမယ်ဆိုရင်အဆမကျန်ပြောမယ်ဆိုရင်ဝေရှင်လို့တော့ဝေလို့မရတဲ့အနေထားတွေကိုပြင်းပြလာရတယ်ကို
ချင်းပြည်နယ်နဲ့ကပ်နေတဲ့ရခိုင်ပြည်နယ်စစ်တွေမျိုးမှာလည်းဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ဂုံတွေမကြာခဏဆိုးသလိုကိုဗစ်ကူးစက်မှုတွေရှိနေပေမဲ့နေဆက်ဂုံတွေကလည်းပိတ်ထားတာမရှိသလိုမျိုးရင်းချမ်းမာရေးသတိပေးထားတာလည်းမတွေ့ရပါဘူးခင်ဗျာ